မလေးရှားနိုင်ငံဘရူနိုင်းနယ်စပ်အနီးဆာရာဝတ်ပြည်နယ်ကမြန်မာအလို့သမား90ကျော်လောက်ပိတ်မိနေတဲ့ဆက်ယုံစီကိုမလေးရှားပြည်မြန်မာတန်ယုံကအလို့သမားရေးရာတန်အရာရှိနဲ့အလို့သမားကိုစလဲအဖွဲ့ရောက်ရှိသွားခဲ့ပါတယ်။တရားဝင်ရောက်ရှိအလို့လုတ်ကန်နေတဲ့မြန်မာအလို့သမားတွေရဲ့လုံခြုံရေးအပါအဝင်အလို့သမားတွေမလေးရှားနိုင်ငံအတွင်းမှာဆက်လက်အလို့လုတ်ကန်ခွင့်နဲ့နေရပြန်ခွင့်တွေကိုပါဆွေးနွေးခဲ့ကြပါတယ်။ပြည်ခရဲသတင်းပတ်တုံးကမြန်မာအလို့သမားတွေနဲ့အင်ဒိုနီးရှားအလို့သမားတွေအချင်းများရာကနေအုပ်စုဖွဲ့တိုက်ခိုက်မှုတွေဖြစ်ခဲ့တဲ့အတွက်ကြောင့်မို့လို့မြန်မာအလို့သမားတွေအခုလိုမျိုးပုံအောင်နေကြရတာလည်းဖြစ်ပါတယ်။ဒီအကြောင်းစုံကိုတော့မတ်စုမွန်ကပြောပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါ။မလေးရှားနိုင်ငံဘရူနိုင်းနယ်စပ်ဆာဘာဆာရာဝတ်ပြည်နယ်ကိုရောက်ရှိလာပြီဖြစ်တဲ့မလေးရှားနိုင်ငံဆိုင်ရာမြန်မာနိုင်ငံတန်ယုံကအလို့သမားတန်အရာရှိဦးစိုးဝင်းဦးဆောင်တဲ့မြန်မာတန်ယုံတာဝန်ရှိတဲ့သူတွေနဲ့မြန်မာအလို့သမား98ယောက်တို့ဟာဒီဇင်ဘာလ28ရက်နေ့မလေးရှားစံတော်ချိန်ညနေ4နာရီမှာဆက်ယုံဝင်းအတွင်မှာတွေ့ဆုံပြီးတော့မြန်မာအလို့သမားတွေအသက်အန္တရာယ်လုံခြုံပေးကင်းမှုရှိရေးအလို့လောက်ကိုင်းနိုင်ခွင့်ရေရှည်အာမခံချက်စတာတွေကိုဖြည့်ဆည်းဆောင်ရွက်ပေးသွားဖို့စီစဉ်နေကြပြီဖြစ်ပါတယ်အလုသမားတွေနဲ့တွေ့ဆုံနေတဲ့အချိန်အလုသမားတွေရဲ့လက်ရှိတွေ့ကြုံနေရတဲ့အခက်အခဲတွေဆန္ဒသဘောထားတွေကိုမေးမြန်းဆွေးနွေးခဲ့တာမှာတော့အလုသမားအများစုကမြန်မာပြည်ပြန်လို့ကြတဲ့ဆန္ဒရှိတယ်လို့မြန်မာအလုသမားဆိုင်ရာတန်အရာရှိဦးစိုးဝင်းက VOA မြန်မာပိုင်းကိုပြောပါတယ
်သူတို့လည်းရောက်တော့ဝမ်းသာကြပါတယ်အဲ့တော့ပြောပြလိုက်တယ်ခက်ခဲရှိတာပြောဆိုသူတို့ပြောကြတယ်သူပြန်ကျင်နေပေါ့နော်အဲ့တော့သူတို့အားလုံးပြန်ကျင်ကြတယ်ဆိုတော့ကဲဒါအပြန်ကျင်ပြန်နေဆိုတော့ဒီမှာမလေးရှားဥပဒေရသူဥပဒေနဲ့သူရှိသေးတယ်လေပြီးတော့သူတို့စာချုပ်ပြည်လားမပြည်လားဒါအလုပ်ရှင်နဲ့ပြန်ပြီးတော့ကျွန်တော်တိုင်ပင်ဖို့ရှိသေးတယ်အလုပ်သမားရဲ့အခြေအေးစစ်စစ်ပါပဲသူတို့လည်းဘာမှခက်ခဲတော့မရှိပါဘူးအဲ့ဒီကိုတော်နဲ့မှပဲနေကြလုံချုံချုံပါပဲလုံချုံရေးရတာအားလုံးပါဒီ site ထဲမှာအခုသူတို့နေတဲ့နေရာအကုန်လုံးခြံစည်းရုံးနဲ့ကာတာလုံချုံရေးတွေပါလေအကုန်ရှိပြီလားเออสะยงเบิกก็တော့ဒီຫຍາအတွက်သူတို့ဟိုညှိနှိုင်းပေးဖို့ပေါ့เนาะဒီသူတို့အခက်အခဲတွေလည်းရှိတယ်ပေါ့ဒါပေမဲ့လို့ကျွန်တော်တို့ကဒီຫຍາမြစ်တာရဲခံတာတော့အဲခြေနေရတော့သူတို့ဘက်ကလည်းလိုက်လျောဖို့ခြေနေတော့ရှိပါတယ
်အခုလက်ရှိခြေနေမှာတော့မြမအလုသမား98ယောက်ဟာသူတို့ပုံအောင်နေတဲ့ခူတောင်ထဲမှာပဲဆက်လက်နေထိုင်လျက်ရှိပြီးတော့မြမနိုင်ငံဆိုင်ရာအလုသမားတန်အရာရှိနေအဖွဲ့ကလည်းအလုသမားတွေနေထိုင်ရာနေရာနဲ့မလန့်မကန့်မှာပဲတဲခုန်နေပါတယ်။နေရရင်ပြန်လို့တဲ့မြမအလုသမားတွေအတွက်မလေးရှားနိုင်ငံဆိုင်ရာအလုသမားဥပဒေနဲ့အညီဆောင်ရွက်ပေးဖို့မြမတန်ယုံအနေနဲ့မြမအလုသမားအေဂျင်စီမလေးအလုသမားအေဂျင်စီဆက်ယုံတာဝန်ရှိတဲ့သူတွေနဲ့မလေးရှားအစိုးရဘက်ကအာဏာပိုင်နေနဲ့တွေ့ဆုံဆွေးနွေးဖို့စီစဉ်နေတယ်လို့လက်ရှိအခြေအနေကိုအလုသမားဆိုင်ရာတန်အရာရှိဦးစိုးဝင်းကပြောပြပါတယ
်လောလောဆယ်တော့တနင်္လာနေ့မှာကျွန်တော်တို့ဆွေးနွေးဖို့လုပ်ထားတာအခုကူညီပေးဖို့ကျွန်တော်တို့လုပ်နေပါတယ်အခုသူတို့နဲ့လည်းတွေ့ပြီးအေးစေးစေးသူတို့ရဲ့တောင်းဆိုမှုကလည်းဘာမှမရှိပါဘူးပြန်ဖို့လေးပဲသူတို့တောင်းဆိုပဲသူတို့ပြန်နေတဲ့ပေါ်လှုပ်ရှင်တဲ့လှုပ်သမားပေါ်မှာမူတည်တယ်လေအားလုံးလှုပ်ရှင်လှုပ်သမားတွေ့ဆုံညီနိုင်ပြီးတော့ဒီဖြေကိုကျွန်တော်တို့ရှာမရမှာစာဝန်နေလေကျွန်တော်တို့လှုပ်ရှင်ကိုတခါတည်းပြောပြပါပြီလက်ပြန်ဆပြီးတော့သူတို့အတွက်ဒီလိုတရားစီစဉ်ပေးပါတယ်ဆက်ယုံဝင်းထဲမှာဆက်ယုံကြီးကဝင်းကြီးကကျဲရွယ်အဲ့ဒီဝင်းထဲမှာခလေကောင်လောက်မှာကိုတော်ကရှိတယ်
ဆက်ယုံမှာမြန်မာအလို့သမားတချို့နဲ့အင်ဒိုနီးရှားအလို့သမားတချို့အချင်းများရာကနေစခဲ့တဲ့ပြဿနာကြောင့်အင်ဒိုအလို့သမားတွေကမြန်မာအလို့သမားတွေနေထိုင်ရာအလို့သမားတန်ရာတွေကိုဝင်ရောက်ဖျက်ဆီးတိုက်ခိုက်ခဲ့ပါတယ်။ဒါကြောင့်မို့လို့ဒီဇင်ဘာလ23ရက်နေ့ကနေစပြီးတော့ဆက်ယုံဝင်းအတွင်းကကိုရောင်တစ်ခုမှာမြန်မာအလို့သမား98ယောက်ပုံအောင်နေထိုင်နေကြရတာဖြစ်ပါတယ်။အခင်းဖြစ်ခဲ့တဲ့ကိစ္စနဲ့ပတ်သက်ပြီးမလေးရှားမှာအမှုဖွင့်ထားပြီးတော့အလို့သမားတွေနဲ့မြန်မာတန်ရုပ်အလို့သမားတာဝန်ရှိသူတွေတွေ့ဆုံဆွေးနွေးနေကြတဲ့အခြေအနေကိုဦးစိုးဝင်းကရှင်းပြပါတယ်
။သူတို့အင်ဒိုနီးရှားတွေကတော့ဒါကျဲနဲ့သူတို့အမှုတော့ဒီမြန်မာလူသမားတွေနှစ်ယောက်လောက်ခေါ်ရဲရခေါ်ပြီးတော့အမှုဖွင့်ထားပါတယ်။သူတို့အားပေးတယ်သူတို့လိုအပ်တာတွေမေးတယ်သူတို့လိုအပ်တာတွေကိုအကုန်ဖြည့်ဆည်းပေးတယ်ဒီစာဝန်တွေအတွက်လည်းအဆင်ပြေအောင်အကုန်လုံးဖြည့်ဆည်းပေးတယ်ဒီဝါအစားပြီးလိုအပ်တာရှိရပြောကျမ်းမာရေးချင်းတွေလည်းအကုန်လုံးအများအားဆက်သွယ်ဖို့ကျွန်တော်လည်းအခုသူတို့နားမှာပဲမလန့်မကန့်မှာပဲကျွန်တော်လည်းတဲပါနေပါတယ်။ဟာအေဂျင်စီတွေကလာနေတော့ပဲသူတို့ခွေခွာတော့ကွာလာလမ်ပူကနေကုချင်းတော့လေရင်စီးနေပါတယ်ဒီကနေ့ခုနှစ်နာရီလောက်ကုချင်းရောက်မယ်သူတို့နောက်ရက်လေရင်အခုရမ်းခက်ခဲဖြစ်နေတယ်အဲ့ဒါကြောင့်မလို့သူတို့တော့လာတော့လာနေတော့ပဲ
အခုလောလောဆယ်အခြေအနေမှာတော့ပုံအောင်နေရတဲ့မြန်မာလူသမားတွေအရေးတကြီးလိုအပ်နေတဲ့စားနပ်ရိက္ခာတောက်သုံးရည်နဲ့လိုအပ်တဲ့ဆေးဝါးအသုံးဆောင်ပစ္စည်းတွေအတွက်မြန်မာတန်ယုံတာဝန်ရှိသူတွေကစီစဉ်ဆောင်ရွက်ပေးနေကြတာပါမလေးရှားနိုင်ငံမှာရှိတဲ့မြန်မာတန်ယုံကမလေးရှားတာဝန်ရှိတဲ့သူတွေကိုအခုဖြစ်ခဲ့တဲ့ဖြစ်စဉ်နဲ့ပတ်သက်ပြီးမြန်မာလူသမားတွေလုံခြုံရေးအတွက်ကာကွယ်စောင့်ရှောက်ပေးဖို့တောင်းဆိုထားပြီးတော့သက်ဆိုင်ရာတာဝန်ရှိသူတွေကအခုကိုရောင်တဝိုက်လုံခြုံရေးဆောင်ရွက်ပေးထားလို့မြန်မာလူသမားတွေရဲ့လက်ရှိအခြေအနေဟာစိုးရိမ်စရာအနေထားမှာမရှိတော့ပဲလက်ရှိအချိန်မှာတော့အခြေအနေဟာအေးဆေးတည်ငြိမ်နေပြီဖြစ်တယ်လို့မလေးရှားနိုင်ငံဆိုင်ရာမြန်မာအလို့သမားတန်အရာရှိက VOE ကိုပြောပါတယ်ရှင်